ကာဇာဒေသကိုထိုးစစ်ဆင်တိုက်ပွဲဆင်နွှဲနေတဲ့အတွက်ကြောင့်ဆိုပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကလည်းကျင်းပမယ်နိုင်ငံတကာဘောလုံးပွဲတိုင်းမှာအစ္စရေးဘောလုံးအသင်းကိုလုံးဝပါဝင်ခွင့်မပေးဖို့အီရန်နိုင်ငံဘောလုံးအဖွဲ့ချုပ်ကလည်းတောင်းဆိုလိုက်ပါတယ်ဒီတောင်းဆိုချက်ကိုအီရန်ဘောလုံးအဖွဲ့ချုပ်ရဲ့ website ဆန်းလင်းနာမှာစနေနေ့ကထုတ်ပြန်ပါတယ်အစ္စရေးကကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်ရောဂါဇာဒေသကအပြစ်မဲ့အရသာပြည်သူတွေလိုအပ်နေတဲ့အစာရေစာဆေးဝါးနဲ့ကျန်းမာရေးဆိုင်ရာထောက်ပံ့ရေးလမ်းကြောင်းကိုအစ္စရေးကလည်းဆက်ပြီးပိတ်ဆို့နေတာအတွက် FIFA အဖွဲ့ဝင်နိုင်ငံတွေကအစ္စရေးကိုဝိုင်းဝန်းတားမြစ်ကြဖို့လိုအပ်ပြီးချက်ချင်းအလေးထားလှုပ်ဆောင်ဖို့မြစ်တမ်းရပ်ခံတယ်လို့အီရန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံဟာအစ္စရေးနိုင်ငံရဲ့တရှိမှုကိုလုံးဝလက်မခံဘဲကမ္ဘာရံဖက်နိုင်ငံဖြစ်သတ်မှတ်ထားပြီးနှစ်နိုင်ငံအားကစားသမားတွေကြားဆက်ဆံရေးကိုလည်းတားမြစ်ထားပါတယ်။ပိုလန်ကပြိုင်ပွဲတစ်ခုတွင်အစ္စရေးအလေးမအားကစားသမားတို့ကိုလက်ဆွဲနှုတ်ဆက်ခဲ့လို့ဆိုပြီးအီရန်အလေးမအားကစားသမားတအုပ်ကိုအီရန်အာဏာပိုင်တွေကလည်းတသက်တာအားကစားလှုပ်ဆောင်ခွင့်ပြီးခဲ့တဲ့ဩဂုတ်လတည်းမှာပဲပိတ်ပင်ခဲ့ပါတယ်။